အစ္စရေးနိုင်ငံမှာပါလီမန်ကိုဖျက်သိမ်းဖို့ပါလီမန်အမတ်တွေကအခုကြာစပတင်းနဲ့မနေ့စောစောမှာပဲမဲခွဲဆုံးဖြတ်လိုက်ကြပါပြီ။ဝန်ကြီးချုပ်ဘင်ဂျမင်နေတန်ဟုအနေနဲ့မြန်မာအစိုးရတရားဖွဲ့စည်းဖို့ကြိုးပမ်းမှုပြက်ပြားသွားပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာဖြစ်ပြီးဒုတိယရွေးကောက်ပွဲတရားကိုစောစီကျင်းပမယ်လို့ဆိုပါတယ်။ဧပကိုရနဲ့ရွေးကောက်ပွဲအပြီးမှာအနိုင်ရခဲ့ပြီးတဲ့နောက်မြန်မာအစိုးရတရားဖွဲ့စည်းဖို့နေတန်ဟုကိုဗုဒ္ဓဦးနှင်းရသကောင်ရန်အထိအချိန်ပေးခဲ့တာလည်းဖြစ်ပါတယ်။ပါလီမန်ရဲ့ဆုံးဖြတ်ချက်အပြီးမှာနေတန်ယာဟုကရွေးကောက်ပွဲအတွက်ထိထိရောက်ရောက်ပြင်ဆင်ပြီးမဲဆွဲသွားမှာဖြစ်တဲ့သူတို့ပါတီအနိုင်ရလိမ့်မယ်လို့အပြတ်ပြောသွားပါတယ်။အတိုက်ခံကောင်းဆောင်ဘယ်နီကန့်စ်ကတော့နေတန်ယာဟုကတိုင်းပြည်ကောင်းကျိုးတဲ့စုပါတီရှေးကိုပူပြီးဂရုစိုက်တယ်လို့ဒေါသတကြီးဆွဆွလိုက်ပါတယ်။